အိန္ဒိယနိုင်ငံရဲ့နှစနီးပါးအကျယ်ဝန်းရှိတဲ့ Amazon တစ်တော်ကြီးဟာနိုင်ငံ၈နိုင်ငံနဲ့နေမြေတစ်ခုမှာလွှမ်းခြုံပွားရောက်နေပြီးကမ္ဘာဇီဝကေဟာစနစ်အတွက်အလွန်အရေးပါနေပါတယ်။ဒါအပြင်ကာဗွန်တန်းငွေတွေကိုစုပ်ယူပေးနေတဲ့အတွက်ရာသီဥတုအရေးမှလည်းအရေးပါတဲ့အခန်းကဏ္ဍမှာရှိနေတာပါ။ဥရုယာသီပြောင်းလဲမှုနဲ့လူသားတွေရဲ့လုံရကြောက်ဒီထိခိုက်ပျက်စီးလာနေရတဲ့ Amazon တော်ကြီးကိုပြုပြင်ထိန်သိမ်းရင်မလို့ရင်တော့လာမယ့်25နှစ်အတွင်းမှာပျက်စီးကိန်းဆိုင်လိမ့်မယ်လို့ Nature သိပ္ပံစာဆောင်ကသတိပေးလိုက်ပါတယ်။ AB သတင်းကိုအခြေခံပြီးနန်းလောင်ကပြောပြထားပါတယ်။
ကမ္ဘာတဝန်းလုံးအတွက်ရေချိုး20ရာခိုင်နှုန်းရှိတဲ့အမေဆုံတတော်ကြီးဟာဇီဝအမျိုးစုံမျိုးကွဲရရှိတဲ့နေရာတစ်ခုအဖြစ်ထင်ရှားသလိုတစ်ပင်မျိုးစေ့ပေါင်း 16,000 ကျော်ရှိတဲ့အမေဆုံတတော်ကြီးလည်းဖြစ်ပါတယ်။ရှာဒီဥတုပုံနွေးလာတဲ့အတွက်မိုးရွာသွန်းမှုပုံစံတွေပြောင်းလဲပြီးတစ်တော်ပြုံးတီးမှုတွေကြောင့်အမေဆုံတတော်ကြီးတစ်ခုလုံးဒါမှမဟုတ်လဲတစ်စိတ်တစ်ပိုင်းပျက်စီးနိုင်ခြေရှိနေပြီလို့နေချာစာဆောင်မှာဖော်ပြထားပါတယ်။2050ပြည်လုံးနှစ်မှာအမေဇုန်တစ်တော်ရဲ့30ရာခိုင်နှုန်းကနေ49ရာခိုင်နှုန်းထိထိခိုက်ပျက်စီးနိုင်တဲ့အလားအလာတွေရှိနေတဲ့အတွက်လဲဒေသရင်းရာသီဥတုအခြေအနေပေါ်တည်ရောက်မှုတွေရှိလာနိုင်တယ်လို့သုတေသီတို့ကသုံးသပ်ပါတယ်။အဲ့ဒီလိုဖြစ်လာရင်တော့အမေဇုန်တစ်တော်ကြီးရဲ့ပျက်စီးမှုကနောက်ပြန်လဲလို့မရတဲ့အခြေအနေဖြစ်လာနိုင်တာကို Brazil Santa Catarina တက္ကသိုလ်နဲ့ Britain Birmingham တက္ကသိုလ်ကပညာရှင်တွေပူးရဲလေ့လာတွေ့ရှိခဲ့ကြတာဖြစ်ပါတယ်။အမေဇုန်ဒေသထက်ကကမ္ဘာပုံနှဲမှုပုံမှန်မဟုတ်တဲ့မိုးရွာသွန်းမှုမိုးတဲထန်စွာရွာသွန်းမှုလူရည်ဒီတာရှိလာနဲ့တိတော်ပြုံးပြမှုအခြေအနေတွေကိုလေ့လာခဲ့တာပါဒေသရင်းရသည့်ဥစုအခြေအနေဒေရူရင်ကာဗွန်အောက်ဆိုက်ပမာဏမိုးခေါင်မှုနဲ့တိတော်တွေအလိုက်တင်ပြုပြင်ပြောင်းလဲနိုင်စွမ်းတို့ကိုပါလေ့လာခဲ့တာပါပါမင်ဟမ်တက်တော်သူတည်တနာဌာနပါမောက်ခလည်းဖြစ်အစီခံစာပူသွဲရေးတာသူဒေါက်တာအေဒရီယန်အကွေဗယ်မူဘတ်ကအခုလိုရှင်းပြပါတယ်
Estimated the likelihood of the Amazonian tipping point
Amazon တော်ကြီးရဲ့ကြန့်ခိုင်မှုအနေအထားကိုကျမတို့ကခန့်မှန်းခဲ့ကြပါတယ်2050ပြည့်လွန်မှာ Amazon တစ်တော်ရဲ့ဆယ်ရာခိုင်နှုန်းကနေ48ရာခိုင်နှုန်းမှာအခြေအနေတွေပြောင်းလဲလာနိုင်ပါတယ်ဒါကတိတ်ကိုအရေးကြီးပါတယ်တစ်တော်ကြီးရဲ့စနစ်တစ်ခုလုံးကိုပိုးပြီးတော့နားလည်အောင်လုပ်ဖို့လိုနေတာပ
ါမိုးတစ်တော်ကြီးအဓိကထိခိုက်စေတဲ့အကြောင်းရင်းကိုလည်းသူသေးသေးလေးလေးလာတွေ့ရှိခဲ့တာပါ
The main conclusion is that we
tomorrow ဒီကကောက်ချက်ချနိုင်တာကတော့လာမယ့်25နှစ်အတွင်းမှာ Amazon တက်တော့ထိခိုက်ပျက်စီးလာနိုင်တယ်ဆိုတာပါအဲ့ဒီလိုပျက်စီးလာမယ်ဆိုတာကတက်အပ်မပြောနိုင်ပေမဲ့လို့ Amazon တက်တော့ရဲ့စနစ်ကိုပို့ပြီးတော့နားလည်လာတဲ့အခါမှာကြိုတင်ကာကွယ်မှုတွေလုပ်နိုင်ပါတယ်Amazon တက်တော့ကြီးပျက်စီးလာနိုင်တယ်ဆိုတာကိုဖြစ်နိုင်ခြေရှိတဲ့အယူဆတစ်ခုအနေနဲ့နားလည်ထားဖို့ကအလွန်အရေးကြီးပါတယ်အဲ့ဒီလိုတကယ်ပဲပျက်စီးသွားမလားဆိုတာစမ်းသပ်ကြည့်လို့တော့မဖြစ်ပါဘူးAmazon တစ်တော့ဟာကမ္ဘာပေါ်မှာဇီဝမျိုးကွဲစုံမျိုးကွဲပေါင်းစုံရှိတဲ့နေရာဖြစ်သလိုလူသားမျိုးနွယ်တို့အတွက်လည်းအရေးပါလာတဲ့တစ်တော်ကြီးဖြစ်ပါတယ်။ဒါကြောင့် Amazon တစ်တော့ပျက်စီးမှုဟာလူသားတို့အတွက်လည်းထိခိုက်ပျက်စီးမှုဖြစ်ပါတယ်။
အမေဇုန်တစ်တော်ရဲ့ခန္ဓာရင်ရှိမှုအပေါ်ဇီဝကေယစနစ်နဲ့ဒေသခံလူမှုအတိုင်းအဝန်းကဘယ်လိုအခန်းကဏ္ဍကနေပုံဖော်နေတယ်လဲဆိုတာကိုလည်းလေ့လာခဲ့တာပါ
Amazon rainforest is incredibly resilient and it's
Amazon မိုးတစ်တော်ဟာခန္ဓာရင်အားကောင်းပြီးဇီဝမျိုးစုံမျိုးခွဲတွေလည်းအတော်ကိုစုံလာပါကြီးကြီးမားမားထိခိုက်ပျက်စီးလာတာမျိုးမတွေ့ရသေးပါဘူးကွဲပြားတဲ့အပူပိုင်းစုံစနစ်တွေရှိနေတာကြောင့်လို့ထင်ပါတယ်အဲ့ဒီလိုကွဲပြားတဲ့စနစ်မျိုးစုံကြောင့်တစ်တော်ရဲ့ကြန့်ခိုင်မှုစွမ်းရည်တွေကိုအထောက်အကူပေးထားတာပ
ါ2023ခုနှစ်တုန်းကတော့အမေဇုန်တောထဲမှာအတော့ကိုမိုးခေါင်ခဲ့ပါသေးတယ်အယ်လီညိုအပူလိုင်းညောင်မိုးခေါင်ရေရှားမှုပိုးပြီးတော့တာရှင်မဲလို့လည်းခံမှန်းခဲ့ကြတာပါ
In the last year, we observed
a new tongue, El Nino, a pool line, and a dog, and a dog, more calm, he's a moon, and jungle, and a body. Any loop, you know, Majak and Archie, Labi, or Pusul, or I will let you have a body. A pool, you know, you did a lot of music, right?အခုချက်ချင်းထလို့မယ်ဆိုရင်တော့အဲ့ဒီလိုသဘာဝဘေးတွေကိုရှောင်ရှားနိုင်ပါသေးတယ်။နောက်ထပ်တစ်နှစ်နှစ်နှစ်စောင့်လို့တော့မဖြစ်ပါဘူး။ Amazon တော်ကြီးရဲ့စနစ်နဲ့ကမ္ဘာမှာလဲပတ်နေတဲ့သဘာဝစနစ်တွေကိုဒီအတိုင်းမပြတ်မစီစက်ထိန်ထားဖို့တော့လိုတာပေါ့ရှင်
။ Amazon တစ်တော်ကြီးရဲ့ကြက်ခိုင်မှုကိုဆက်လက်ထိန်းနိုင်ရင်ဟာဆုံးရှုံးသွားတဲ့နေရာတွေမှာတစ်ပင်တွေပြန်ဆိုင်တာနဲ့ဒေသခံပြည်သူတွေရဲ့တစ်တော်ပြုံးနေမှုအဆုံးသတ်ရေးပူပေါင်းပါဝင်မှုအပေါ်မူတည်လိမ့်မယ်လို့လည်းသုတေသနဆရာမဖော်ပြထားပါတယ်ဖလော်ရီတံခွေထုတ်လုပ်မှုကိုရည်တံသွားအောင်တစ်ကမ္ဘာလုံးဆိုင်ရာကြိုးပမ်းမှုတွေနဲ့လက်သွဲဆောင်ရွက်ဖို့လိုအပ်လိမ့်မယ်လို့သုတေသီတွေကထောက်ပြပြောဆိုထားကြတာဖြစ်ပါတယ်ကျမနှလုံးပါ